မြန်မာနိုင်ငံမှာ1988ခုနှစ်ဒီမိုကရေစီအရေးတော်ပုံနောက်ပိုင်းပါတီစုံဒီမိုကရေစီစနစ်နဲ့ဈေးကွက်စီးပွားရေးကိုအကောင့်အထည်ဖော်မယ်လို့စစ်အစိုးရကကြေညာလုပ်ကိုင်ခဲ့ပါတယ်။ဒါပေမဲ့စီးပွားရေးလုပ်ပိုင်ခွင့်မှာတိုင်းရင်းသားလုပ်ငန်းရှင်တိုင်းဘသူမဆိုဒန်းတို့အခွင့်အရေးရတာမျိုးမဟုတ်ပဲမဆလတ်တပါတီခက်ကလို့အာဏာရှိသူတွေနဲ့နီးစပ်ခင်မင်သူတွေပဲလုပ်ကိုင်ခွင့်ရသွားတာများတဲ့ဖြစ်သွားတော့ခရိုနီလို့ခေါ်တဲ့လူတစုပေါ်ပေါက်လာတာတွေ့ရပါတယ်။ဦးနေဝင်အစိုးရခေတ္တကတော့ဆိုရှယ်လစ်စနစ်ထူထောင်မယ်လို့ကြွေးကြော်ပြီးပုဂ္ဂလိကပိုင်လုပ်ငန်းတွေကိုပြည်သူပိုင်အမိခံသိမ်းလိုက်တာတထေးတကြွယ်တွေကိုဖမ်းဆီးထောင်ချလိုက်တာတွေရှိခဲ့ပါတယ်။ဒါကြောင့်နဝတနာဖတ်ဆီဆိုရခင်မှာဈေးကွက်စီးပွားရေးစနစ်အကောင့်ထက်ပေါ်မယ်ဆိုတော့ဦးနေဝင်လက်ထက်ကပြည်သူပိုင်သိမ်းခံထားရတဲ့လုပ်ငန်းရှင်တွေကသူတို့လုပ်ငန်းတွေပြန်ရလိမ့်မလားလို့မျှော်လင့်နေတာဒီနေ့အထိတွေ့နေရပါတယ်။ပြည်သူပိုင်သိမ်းခံရတဲ့အလုပ်ရုံပေါင်း168ရုံရှိခဲ့တဲ့အကြောင်းနဲ့သူတို့ရဲ့ဘုံသည်ကလေးစီစက်ဘင်းတွေထုတ်လုပ်တဲ့စက်ရုံတွေအသိမ်းခံရပုံကိုပိုင်ရှင်ဦးအောင်သန်းကအခုလိုပြောပြပါတယ်
။ကျွန်တော်တို့ကပြည်သူ့အသိမ်းခံရတာအလုံး168ရုံခဏ။အဲ့ဒီမှာစက်မွေးလွှမ်းမှုစက်ရုံတွေလည်းအများကြီးပါပါတယ်။အဲ့ဒါကိုတို့ကပထမအပိုင်းမှာတော့လေပတ်တယ်ခဏ။ပတ်တယ်ဆိုမှလို့ထုတ်လုပ်တဲ့ကလေးစီစက်ဘင်းတွေမဟုတ်တော့ဘူး။ဒီမြင့် PI1 ကနေချပေးတဲ့ order ရတန်တိုင်ကြီးတွေလှုပ်လို့လှုပ်ပါအဲ့လိုပေါ့လေ။တို့က production တစ်မျိုးအနေနဲ့လုပ်တယ်။ဒီကလေးစီစက်ဘင်းတွေနဲ့နောက်တစ်ခါကျွန်တော်တို့အရင်ထုတ်လုပ်နေတဲ့စေဝန်သုံးပစ္စည်းတွေနဲ့အဲ့ဒီပတ်သက်လို့ဘာမှသူတို့မလုပ်တော့ဘူးအဲ့ဒီပစ္စည်းတွေသူတို့ရောင်းကြတာတို့နောက်တချို့ကလည်းတိုင်းရင်ကြူတာလို့လုပ်ပလိုက်တယ်ခင်ဗျာအရှုံးလဲပေါ်တော့အဲ့ဒီဥစ္စာကိုရက်လိုက်တယ်ပြီးတော့တထုပစ္စည်းလုပ်ငန်းကော်ပိုရေးရှင်းလက်အောက်ထဲမှာထားပြီးမှလို့အဲ့ဒီဥစ္စာကိုလုပ်ငန်းကိုပိတ်လိုက်တယ်ခင်ဗျာကျွန်တော်စေဝန်နဲ့အတူတူပဲတချို့ကလည်းဟိုတိတ်တယ်ဥစ္စာတို့ဘာလို့ညာအကုန်လုံးကဘာမှလုပ်လို့မရကြတော့
အလားတူပဲသတင်းစာတိုက်တွေကိုပြည်သူပိုင်သိမ်းလိုက်တဲ့အတွက်သတင်းမီဒီယာလွတ်လပ်ခွင့်ဆုံးရှုံးခဲ့တယ်လို့ဝါရဖြန့်ကြီးသတင်းတွေလောက်ကိုပဲဦးစားပေးခဲ့တဲ့အတွက်မြန်မာသတင်းစာလောကကြာဆင်းခဲ့ရတယ်လို့လည်းသတင်းစာဆရာကြီးတွေကထောက်ပြကြပါတယ်။ကျေးမုံသတင်းစာတိုက်ပြည်သူပိုင်သိမ်းခံလိုက်ရတဲ့အကြောင်းနဲ့ပတ်သက်လို့သတင်းစာတိုက်မှာရှယ်ယာအများစုပါဝင်ခဲ့တဲ့ကျေးမုံဦးတောင်ရဲ့ဇနီးဟောင်းဖြစ်သူဒေါ်မြမြစိန်ကလည်းအခုလိုပြောပြပါတယ
်။ရှယ်ယာဟိုတာလေးကတော့ကိုတောင်ကအများဆုံးပေါ့လေ။ရှယ်ယာသဝနာလို့ပြောတော့အကုန်ပါရာပေါ့ဦးတော်တို့ဥပ္ပုံကောင်းကြတော့တို့ကိုအမေလည်းပါလေပြည်သူပိုင်သိမ်းသွားတော့ကျောင်းမြောင်းကြီးပြီးရချင်းမုံတိုက်ကြလေအဲ့လာတော့အဆောက်အဦတော့ပြန်ပေးတယ်ပြန်ပေးတာအမိဟာလေကိုကျောင်းကသတင်းစာထုတ်မယ်ဆိုတော့နေရာမရှိဘူးလေနေရာမရှိတော့သူကဝယ်ပေးမှသူ့လာကပေးဆိုပြီးတော့မှငှားထားတာပေါ့ကွယ်အဲ့တော့ပြည်သူပိုင်သိမ်းတဲ့ထဲကိုပေါင်မသွားဘူးတခါချင်းမုံသတင်းစာရိုက်တဲ့စက်ကူလိတ်တီထားတဲ့ဂူတော်ကြီးတစ်ခုကအဲ့ဒါလေကို့အမိဟာပဲအဲ့ဒါလေငှားထားတာအမိကနေပြီးတော့ငါ့ကိုလာကပေးဆိုတော့လာကပြရတယ်သူ့အဲ့ဒါကြီးကပါတော့တော့ကိုညီမသူကနေပြီးတော့မှအဲ့တုန်းကတော့ဥမမောင်ခါဘဝင်ကြီးရုပ်ထင်တယ်ပြောတာပေါ့လေကျမအမေပစ္စည်းလေးရောကျမတို့ပြန်လို့ရင်ပါတယ်ပေါ့ချင်းမောင်ပြည်သူပိုင်သိမ်းသွားတော့ပါတော့ပါလေဆိုမှသူကအဲ့ဒါနဲ့စူးစားတော့ပြန်ရတယ်ဒါပေမဲ့52လကတိုက်ကြတော့ချင်းမောင်ကပတ်စံနဲ့ဆောက်လို့အဲ့ဒါကတော့ပြည်သူပိုင်သိမ်းတဲ့ထဲမှာပါသွားတယ
်ဖာဇဘလအစိုးရခင်မှာရုပ်ရှင်ရုံတွေပုဂ္ဂလိကပိုင်ဖြစ်ခဲ့တော့ကအစိုးရကရုံဝင်ကားရဲ့40ရာခိုင်နှုန်းကိုအခွန်ရခဲ့တယ်လို့ကျန်တဲ့60ရာခိုင်နှုန်းကနေရုံပန်ရှင်နဲ့ရုပ်ရှင်ထုတ်လုပ်သူတွေကတဝက်စီရခဲ့ကြတယ်လို့စာရေးဆရာဦးမိုးသူကမော်ဒန်သတင်းကြော်မှာစောင်းမတစ်ပုဒ်ရေးသားခဲ့မှုပါတယ်။ဒါကြောင့်အဲ့ဒီခေတ်ကတစ်နှစ်ကိုရုပ်ရှင်ကားပေါင်း100လောက်ထွက်ပြီးရုပ်ရှင်လောကအခြေအနေကောင်းခဲ့ပြီးမဲ့ပြည်သူပိုင်သိမ်းပြီးတဲ့နောက်မှာတော့ရုပ်ရှင်လောကကျဆင်းခဲ့ရတယ်လို့ဆရာဦးမိုးသူကထောက်ပြပါတယ်။ပုဂ္ဂလိကပိုင်လုပ်ငန်းတွေပြန်ပြီးဦးမောလာဖို့နဲ့ပတ်သက်လို့စီပါရေးဆောင်မရှင်လည်းဖြစ်အမျိုးသားလွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့စာရေးဆရာတန်းဆိုးဘောကပေတာကအခုလိုပြောပြပါတယ
်။ဦးနေဝင်ခက်ကတင်းစီခံရတဲ့ပြည်သူပိုင်တွေကဒါတွေကတော့ဒီရှိုးရှလစ်နိုင်ငံတွေမှာလည်းဒီလိုပဲတင်းခဲ့တာပဲလေ။တော်ညာလေမြန်မာပြည်မှာကြတော့အဲ့အတွက်ကျွန်တော်တို့ဘယ်လိုသွားမလဲပေါ့နော်။အသွားဖြစ်ရတော့အဲ့ဒါကိုဒီ PSG လို့ခေါ်တာကို Private Sector Development Strategy ပေါ့ဒီအရာနဲ့ပြန်ချိန်အောင်အဲ့ဆိုတော့နည်းနည်းလေးများလာမှာပေါ့။ဒါပေမဲ့ဒီ PhD ကိုတော့ဘယ်လောက်ထိစဉ်းစားမလဲဘယ်လိုမှားပြီးရချမလဲဆိုတော့ကျွန်တော်တို့ဒီမလေးရှားတို့ကတော့မှလုတ်သွားတဲ့ဟာလေကျွန်တော်ပြန်လေးရဖို့လိုတော့ကျွန်တော်များများကမြန်မာနိုင်ငံမှာဖြစ်နေတာကျွန်တော်ခွန်ဒီတို့ဘာလို့လူနည်းစုရဲ့လက်ထက်မှာဒီစီးပွားရေးလုပ်ငန်းခွန်အနားနေပေါ့နော်။အဲ့ဒါတွေကများနေများနေတဲ့ခါကျတော့ဒီနိုင်ငံသားတွေကိုစီးပွားရေးလုပ်ငန်းကိုချပေးမယ်ဆိုရင်နှစ်ခု approach နဲ့လုပ်ရအောင်။နံပါတ်၁ကဒီလိုစီးပွားရေးလုပ်ငန်းတွေကိုအသက်တွေပေါ့လုပ်ငန်းအသက်တွေလမ်းဖောက်တာတွေတရားဆောက်တာအိမ်ဆောက်တာတိုက်ဆောက်တာတွေအများကြီးပေါ့နော်ဒီလို project တွေပေါ့ဒီ project တွေကိုနိုင်ငံသားလုပ်ငန်းရှင်အသက်တွေကိုဟိုပြန်ချပေးတယ်တစ်ဖက်ကဒီလူတွေမှာအတွေ့အကြုံအားနဲ့ငွေကြေးအားနဲ့ technology အားနဲ့အဲ့ဒါကိုလည်းတစ်ဖက်ကနေပြန်ပြီးတော့ဆွေးနွေးနေပြီးတော့ပတ်မှုပေးတယ် အဲ့ approach နှစ်ခုနဲ့သွားခါကြ private sector တက်လာအဲ့ဒါမျိုးကဒီမလေးရှားမှာလုပ်ပြကျွန်တော်တို့နိုင်ငံမှာအတိုင်းလုံးတော့သူ private sector လည်းတက်လာမှာ
တကယ်လို့သာပြည်သူပိုင်သိမ်းခံထားရတဲ့လုပ်ငန်းတွေကိုမူလပိုင်ရှင်တွေစီပြန်ပေးမယ်ဆိုရင်အလောက်ကန်အခွင့်လမ်းသစ်တွေဖန်တီးမဲ့ဆိုးရအတွက်လည်းအထောက်အကူဖြစ်မယ်လို့ဘုံသီးဆက်ယုံပိုင်ရှင်ဦးအောင်တန်းကဆိုပါတယ
်ဘူဂျုံခင်ညွန့်လို့လက်ထက်မှာကျွန်တော်တခါစာတင်ဘူးတယ်ခင်ဗျာဒီလိုဆက်ယုံတွေပြန်ပေးဖို့အဲ့တော့ကတော့သူကမပေးဘူးဟိုတနေ့ကလည်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးချိုးမင်းသိန်းလည်းပြောပါတယ်ပေးစားဆက်မှုလေးတွေအလတ်စားဆက်မှုလေးတွေဟာကဲပြန်လဲမယ်ဆိုလို့ရှိရင်တိုင်းပြည်ရဲ့စီးပွားရေးကိုအထောက်အကူပေးပါတယ်ဆိုတာမှန်ပါတယ်အဲ့ဒါကိုကျွန်တော်တို့ကလည်းလုပ်ချင်ကြတာပါကျွန်တော်ကတော့ဒီစေုံကိုစေုံတုံးပစ္စည်းတွေရဲ့ကျွန်တော်အရင်ထုတ်လုပ်နေတဲ့လူနာတင်လဲတို့စထရက်ချာတော်လီတို့ဂဒင်တို့အဲ့ဒါတွေလုပ်ဖို့ရယ်နောက်ကကျွန်တော်အရင်ထုတ်နေတဲ့ Glacy 7ရဲ့ဆက်ထုတ်ဖို့အတွက်ကိုကျွန်တော်တို့အကြံပြုပါတယ်အဲ့တော့စေုံတွေကလာဟာသဖြစ်နေတော့တကယ်တမ်းတိုင်းပြည်ရဲ့အခြေအနေကဒီမတ်ဒီရင်းနှီးငွေမှာကျွန်တော်တို့အဆောက်အဦရလို့ရှိရင်ပဲအဲ့မှာပစ္စည်းလေးပိုင်းထည့်ပြီးတော့ကျွန်တော်တို့ရဲ့အကြံဉာဏ်လေးနဲ့ထားလို့လို့ရှိရင်တိုင်းပြည်အတွက်ငွေရမှာပါကျွန်တော်တို့အလုပ်တွေဖန်တီးလိုက်ခြင်းအပြင်အလုပ်လက်မဲ့ပြဿနာလဲတနည်းမဟုတ်တနည်းပြင်းရင်းမယ်လို့ကျွန်တော်ထင်ပါတယ်
။ဥနေဝင်အစိုးရခင်မှာလုပ်ငန်းတွေကိုပြည်သူပိုင်သိမ်းခဲ့တယ်လို့ဦးသန်းရွှေအစိုးရခင်မှာလည်းလေယာဉ်မြေတွေအသိမ်းခံခဲ့ရတာအမြောက်အများဖြစ်ပါတယ်။ဒါကြောင့်လေမဲ့ရာမဲ့ဖြစ်သွားတဲ့လယ်သမားမိသားစုဝင်သားသမီးတွေမှာအိမ်နီးချင်းနိုင်ငံတွေကိုထွက်ပြီးအလုပ်လုပ်ရင်းနဲ့မိဘတွေကိုပြန်ထောက်ပံ့ရတဲ့အခြေအနေရောက်သွားရတယ်လို့ဆရာဦးမိုးသူကသူ့ဆောင်းပါးမှာထောက်ပြထားတယ်လို့လေ့လာသူတွေကလည်းအဲ့ဒီအချက်ကိုထောက်ပြကြပါတယ်။ဒါကြောင့်အရင်စေစုအခက်ကရင်ကုန်နှုတ်ပိတ်နေခဲ့ရတဲ့တိုင်းရင်းသားလုပ်ငန်းရှင်တွေလယ်သမားတွေကသူတို့ဆုံးရှုံးခဲ့ရတဲ့လုပ်ငန်းတွေမြေတွေပြန်ပေးဖို့တောင်းဆိုနေတာကိုအခုလိုပြောခွင့်ဆိုခွင့်အတော်တန်ရလာတဲ့ NLD အစိုးရလက်ထက်မှာတောင်းဆိုသံတွေပြန်ထွက်လာတာတွေ့ရပါတယ်။ဆရာတန်းဆိုးဘောကဘေကရာကလည်းမြမစီးပွားရေးဥမော့လာနိုင်မဲ့အခြေအနေကိုအပိုင်းလေးပိုင်းရှိတယ်လို့အခုလိုပြောပြပါတယ
်။ဒီအလုပ်ကင်ခွင့်လန်းကတော့ကျွန်တော်တို့လည်းဒီမှာလေ့လာတော့ဒီမြသောအပြင်တော့ industrialization ပေါ့နော်စမှုကိုကျွန်တော်တို့ဘယ်လိုသွားမလဲအဲ့တော့ကျွန်တော်မြင်တာရေဆိုရင်ရှိပါတယ် special economic zone เนาะနောက်တစ်ခုက industrial zone တို့ပေါ့နော်နောက် SME ပေါ့နောက် FDI ပေါ့အဲ့ဒီ၄ခုပေါ့အဲ့ဒီ၄ခုကတော့ဒါဒီအလုပ်ကိုင်ခွင်လန်းကိုတိုက်ရိုက်သွားလို့ရတယ်တိုက်ရိုက်လဲဖွံ့ဖြိုးမှုကိုနည်းနည်းလေးမြင့်အောင
်အခုဆိုရင်စစ်စုအဆက်ဆက်မှာပြည်သူပိုင်နိုင်ငံတော်ပိုင်စစ်တပ်ပိုင်ဆိုပြီးခေါင်းစဉ်မျိုးစုံနဲ့အသိန်းခံထားရတဲ့စက်ယုံအလုပ်ယုံတွေလယ်ယာမြေတွေကိုပြန်ရလိမ့်မလားလို့မူလပန်ရှင်တွေကမျှော်လင့်နေကြသလိုအလုပ်ကင်ခွင်လန်းတွေပေါ်လာပြီးပြည်တော်ပြန်ရလိမ့်မလားလို့ပြည်ပနိုင်ငံအသီးသီးကနေမျှော်လင့်နေကြတဲ့လူငယ်တွေလည်းတိမ်းနဲ့ချီရှိနေပါတယ်။အဲဒီလိုအရှိကနေုံထွက်သလိုလင်းလက်တောက်ပလာမဲ့နိုင်ငံတော်တစ်ခုကိုထိုင်ဆောင်ရမှာမဟုတ်ဘဲ NLD အစိုးရတဲ့အတူပူးပေါင်းဆောင်ရွက်ဖို့ကိုလည်းအစိုးရခေါင်းဆောင်ပိုင်းတွေကရောတချို့လေ့လာသူတွေကပါပြောဆိုတိုက်တွန်းနေတာလည်းရှိပါတယ်။တကယ်တော့နိုင်ငံတော်သစ်အတွက်ပူးပေါင်းဆောင်ရွက်ဖို့ဆိုတာကလည်းပူးပေါင်းဆောင်ရွက်ခွင့်ရဖို့လိုသေးတယ်လို့ထောက်ပြသူတွေလည်းရှိနေပါတယ်ခင်ဗျာ။